မသိရင်ဒီကနေ့မြန်မာညီညွတ်ရေးစင်တာမှာလုပ်တဲ့ဆွေးနွေးပွဲဘာတွေမှတ်ထုတ်ပါလဲခင်ဗျာ
ဟုတ်ကဲ့ဆိုတော့ဒီကနေ့ဆွေးနွေးပွဲကတော့ PWC အဖွဲ့နဲ့တိုင်းရင်းသားအဖွဲ့တွေနဲ့ပြည်ရဲ့ရေးလက်မှတ်သတ်မှတ်နိုင်ဖို့အတွက်ဆွေးနွေးပွဲပါအဲ့ဒီတော့လက်မှတ်ထိုးကြမဲ့တိုင်းရင်းသားအဖွဲ့တွေနဲ့ဆိုရနေမှာနာမည်အော်တိုဘာလ15ရက်နေ့မနေ့ပိုင်းမှာပေါ့လေနေပြီးတော့မှရှိရဲဒီမှာ Convention Center မှာလက်မှတ်ရေးထိုးမယ်ဆိုပြီးတော့သဘောတူလိုက်ပါတယ်နောက်တစ်ချက်ကတော့တို့ဒီ NCA ပါစာချုပ်တွေကိုပေါ့လေဆက်ပြီးတော့အကောင့်ထည့်ပို့နိုင်ဖို့လက်မှတ်တွေဆက်ပြီးတော့ရေးထိုးပွဲတွေကိုဆက်ပြီးကျင်းပနိုင်ဖို့အတွက်တို့တစ်ဖက်ကိုဆဲဦးစီပါတယ်ကော်မတီတရက်ကိုလည်းဖွဲ့စည်းလိုက်ပါတယ်ရှင
်ဒီကော်မတီကဘာတွေများဆက်လုပ်သွားမှာပါလဲခင်ဗျာ
ဒီကော်မတီကတော့အဓိကတော့တို့ဒီလက်မှတ်ရေးထိုးပွဲကိုဆက်ပြီးတော့ကျင်းပနိုင်ဖို့အတွက်ပေါ့လေတို့လိုအပ်တဲ့ဆွေးနွေးပွဲတွေဆက်လုပ်သွားမယ်နောက်ပြီးတော့အဲ့ဒီနောက်ပိုင်းမှာဖြစ်လာတဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာဆက်ပြီးတော့ကျင်းပသွားနိုင်ဖို့ပေါ့နော်နှစ်ဖက်ဆက်ပြီးတော့ဒီရှေ့လုပ်ရမယ်လုပ်ငန်းတွေကိုဆက်ပြီးအကောင့်ထည့်ဖို့အတွက်အကောင့်ထည့်ဖို့ကော်မတီလုပ်တယ်လို့ပြောပါတယ်ရှင
်ဒီကနေ့လုပ်တဲ့ဆွေးနွေးပွဲဟာဆိုရင်အရင်လုပ်ခဲ့တဲ့ဆွေးနွေးပွဲတွေနဲ့အသိမတူဘဲနဲ့ပေါ့လေအခုဆိုရင်အဖွဲ့ကထိုးမဲ့အဖွဲ့နဲ့မထိုးမဲ့အဖွဲ့နှစ်ဖွဲ့ဖြစ်နေတဲ့အခါကွဲနေတော့ခါဒီနေ့ရောဆွေးနွေးပွဲမှာမထိုးမဲ့အဖွဲ့တွေရောတက်တာတွေ့ရလားဘလောက်ထိစုံလင်လင်ရှိကြလဲခင်ဗျာဟိုဘက်ဒီဘက်ပေါ့လေ
ပထမတော့အလိုတိုင်းမလဲနဲ့ကိုင်ဖွဲ့ပေါ့နော်ဆွေးနွေးပွဲကတိမှတ်ထားတဲ့15ဖွဲ့လုံးကိုဖိတ်တယ်လို့တာဝန်ရှိတဲ့သူတွေကပြောပါတယ်ဒါပေမဲ့ဒီနေ့တက်လာတဲ့အထဲမှာတော့သူလက်မှတ်ထိုးကြမဲ့အဖွဲ့ပေါ့လေအလုံး10ဖွဲ့တွေ့ရပါတယ်ပထမကတော့9ဖွဲ့ထိုးမယ်ဆိုပေမဲ့နောက်ပိုင်းမှာတော့ RCSS ပါပေါ့လေဒီကနေ့မှလက်မှတ်ရေးထိုးမယ်ဆိုပြီးပြောလာတဲ့အတွက်အလုံး10ဖွဲ့ပေါ့နော်ဒီတိုင်းလားအဖွဲ့10ဖွဲ့ကတာဝန်ရှိတဲ့သူတွေတက်လာတာတွေ့ရပါတယ်ဒီလက်မှတ်မထိုးဘူးလို့ပြောရဲတိုင်းသားအဖွဲ့ကတော့ဒီစီးပွဲကိုတက်လာတာပဲအဖွဲ့မှမတွေ့ရပါဘူးရှင
်တကယ်လက်မှတ်ထိုးမဲ့နေ့ပေါ့နော်အော်တိုဘာလ15ရက်နေ့မှာရောဒီစာချုပ်မှာပါဝင်လက်မှတ်မထိုးမဲ့အဖွဲ့တွေရောတက်မဲ့အလားအလာရောရှိပါလားခင်ဗျာ
ဟုတ်ကဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့ခုပဲပေါ့နော်ကျင်းပနေစေဖြစ်တဲ့ဒီလိုရှင်းလင်းပွဲကိုကျွန်မမေးပါတယ်လက်မှတ်ရေးထိုးတဲ့နေ့မှာဘယ်လိုယူရိုးတွေကိုဖိတ်မလဲဟလားအဒီအပြီပါပေါ့လေဆိုတော့သူကပြောတယ်ကုလသမဂ္ဂပါမယ်ဟလားပြီးတော့သူတို့ဒီရေးရဲရေးကိုအင်ဒီဆိုင်အားပေးခဲ့တဲ့ EU ဆိုယူရောပါသမဂ္ဂပါမယ်အရှတီတာတွင်းရဆိုတရုတ်နိုင်ငံပါမယ်ထိုင်းနိုင်ငံပါမယ်ဂျပန်နိုင်ငံပါမယ်အလားတူပဲပြည်တွင်းရဆိုလို့ရှိရင်လည်းဖိတ်တယ်ဖိတ်တဲ့အဖွဲ့အစည်းအားလုံးကိုဖိတ်တယ်ဒါတက်တာမတက်တာကတော့သူအပိုင်းဆိုပြီးတော့တင်းစားရှင်းလင်းပွဲအတွင်းမှာကျမတို့ RF နဲ့ IC ဆင်ကိုပြန်ထိပါရဲ့ရှင
်နောက်တစ်ခုသိကျင်တာကဘလို့ခေါင်းစဉ်အောက်မှာထိုးကြမှာလဲပေါ့လေတချို့ကလည်းမေးခွန်းထုတ်နေတာရှိကြတယ်တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်ဆိုပြီးတော့တိုင်းရင်းသားအဖွဲ့အစည်းတဝက်တောင်မပါဘူးဆိုပြီးတော့ဒီခေါင်းစဉ်အောက်မှာထိုးရင်တနိုင်ငံလုံးအပြစ်ခတ်ရစဲရေးစာချုပ်လို့ခေါ်တင်သလားဆိုတာလဲဒါမေးခွန်းထုတ်မှုတွေရှိတော့ကအဲ့ဒီမှာဒီနေ့ဆွေးနွေးမှုတွေအရာဘာတွေများထပ်တည်ရတာရှိပါလဲခင်ဗျာ
ဟုတ်ကဲ့ဒီနောက်နေ့ပတ်သက်ပြီးတော့လည်းကျွန်မမေးကြည့်ပါတယ်မေးကြည့်တဲ့ခါကျတော့ဒီတိုင်းသားအဖွဲ့10ဖွဲ့ပဲပါတယ်ဆိုပေမဲ့ဟလာဒါဟာ10ဖွဲ့ဟာဒီအခု NCA စာချုပ်ကိုဆက်ပြီးတော့အကောင့်ထည့်ဖို့အတွက်ရှေ့ပြေးအဖွဲ့ဖြစ်တယ်။ကျန်တဲ့အဖွဲ့တွေကလည်းဒီ NCA သဘောမတူလို့မဟုတ်ဘူး။သူတို့ကအခြေအနေတစ်ခုအရပေါ့လေသူတို့ကလက်မှတ်ရေးထိုးဖို့အတွက်စောင့်ကြည့်နေတဲ့သဘောရှိတယ်။ဒါကြောင့်ဒီချိန်မှာပေါ့လေသူတို့လက်ခံယုံကြည်လာတဲ့အချိန်မှာဒီအဖွဲ့တွေလည်းပါဝင်လာနိုင်တယ်။ဒါကြောင့်မို့လို့ပေါ့လေသူတို့အနေနဲ့ကတော့အားလုံးမပါဝင်ဘူးဆိုပေမဲ့ဒါ NCA ရဲ့မူအတိုင်းပေါ့နော် NCA စာချုပ်ပါအချက်တွေအတိုင်းဆက်ပြီးတော့အကောင့်ထည့်ဖို့သွားမယ်။ဒီအတိုင်းပဲဆက်သွားမယ်လို့ပြောပါတယ်ရှင
်။အခုထိုးမဲ့ပြစ်ခတ်ရစဲရေးစာချုပ်ဟာသမရဦးသိန်းစင်အစိုးရတက်လာတဲ့၅နှစ်သက်တမ်းကာလမှာစ조사ခဲ့တဲ့အသည့်ပွင့်ရလက်တစ်ခုပေါ့လေအဖွဲ့နဲ့တည်ဖြစ်စီများတည်ဖြစ်စီဆွေးနွေးပြီးတော့နောက်ဆုံးထိုးဖြစ်ကြတဲ့အပိုင်းရောက်လာတဲ့အခါပါဝင်ဆွေးနွေးကြတဲ့ပုံကိုယ်တွေရောနောက်ဒီအကဲခတ်တွေရဲ့အနေအထားတွေပေါ့လေဒီငင်းငင်းရင်းနဲ့ပတ်သက်ပြီးတော့အခုထိုးမဲ့စာချုပ်နဲ့ပတ်သက်ပြီးတော့ဒီရလက်နဲ့ပတ်သက်ပြီးတော့စိတ်အားတက်ကြွမှုပေါ့လေဘယ်လိုတွေများအကဲခတ်လို့ရပါလဲခင်ဗျာ
ဒီလိုအချိန်လေးကတော့ခံမှန်းပြောဖို့ခက်ပါတယ်။ဘာလို့ဆိုကျွန်တော်တို့သတင်းသမားတွေမှာသတင်းယူရတာအကန့်အသတ်တော့ရှိပါတယ်။တို့ဒီအဖမ်းနာစတဲ့အချိန်ပေါ့နော်။ပထမပိုင်းမှာဝန်ကြီးဦးအောင်မင်းဦးစိုးသိန်းနဲ့အတူတိုင်းနာဘက်ကဆိုလို့ရှိရင်လား CNU ကပထုကွယ်ထူးဝင်းနဲ့အတူရခိုင် LP ရပေါ့လေ။ဥက္ကဋ္ဌနိုင်အောင်လို့အဖွဲ့ကားပြောတာကိုပဲကျွန်မတို့ကဒီသတင်းသမားတွေသတင်းယူခွင့်ဟလာဓာတ်ပုံရိုက်ခွင့်ဗီဒီယိုရိုက်ကူးခွင့်ရပြီးတော့ကျန်တဲ့တို့ဆွေးနွေးပွဲတွေကိုတော့ကျွန်မတို့သတင်းသမားတွေနားထောင်ခွင့်လည်းမရှိဘူး။သတင်းတက်ယူခွင့်လည်းမရှိဘူး။အဲ့တော့တို့အထဲမှာဘလို့အခြေအနေမျိုးဆွေးနွေးကြရဲဘလို့သဘောထားရရှိမယ်ဆိုတာမသိရအောင်ရှင်း။ပြီးတော့အခုဆိုရင်လည်းတို့ဆွေးနွေးပွဲပြီးသွားတဲ့အချိန်မှာပေါ့လေတာဝန်ရှိတဲ့သူ၃ဦးပေါ့နော်။ဒီ Dial Up Fair တရားဟလာဒီ ABSCF ကတရားပြီးတော့ဒီမြန်မာနိုင်ငံစက်တာဆိုဥပမာရှိတဲ့၃ရက်သတင်းသမားတွေသတင်းစာဆွေးနွေးပွဲလက်တာကလို့ရေးကျန်တဲ့တိုင်းနာအဖွဲ့အစည်းတွေနဲ့ခေါင်းဆောင်တွေနဲ့ကျွန်မတို့ဖြစ်ဆုံးခွင့်မြင်မြန်ခွင့်ဘသူသဘောထားတွေမျိုးခွင့်တွေမရှိပါဘူး။အဲ့တော့ကိုကျူတော်မေးတဲ့မေးခွန်းအပေါ်မှာကျွန်မဖြေဖို့ကတော်တော်လေးအချိန်ကြီးခက်ခဲတယ်လို့ပြောပါပါရှင်
။ကျေးဇူးပါပဲမသိရင်
ဟုတ်ကဲ့ပါ